ပထဝီနေထိုင်ရမြန်မာနိုင်ငံဟာဒီမိုကရေစီကိုတိတ်အားမပေးတဲ့နိုင်ငံတွေကြားမှာရှိတာကြောင့်ဥရောပကဒီမိုကရေစီအားပေးတဲ့နိုင်ငံတွေနဲ့မြန်မာအရေးကိုလက်တွဲဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့ NUG မျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်အောင်ကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့လုံခြုံရေးညီလာခံမှာကမ္ဘာတဝန်းဒီမိုကရေစီဥတီယာများလို့အဓိပ္ပာယ်ရတဲ့ Global Democracy Trend ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာဒေါ်စင်မောင်အောင်ကဆွေးနွေးသွားတာဖြစ်ပါတယ်။
Our location is just very close to the big countries like China and India. In our region, it's not that much democratically favorable.
မြန်မာနိုင်ငံဟာအာရှအင်အားကြီးတရုတ်နဲ့အိန္ဒိယနိုင်ငံကြားမှာရှိနေတဲ့နိုင်ငံဖြစ်တာမို့ပထဝီနေထိုင်ရဒီမိုကရေစီကိုအားပေးတဲ့ဒေသမှာရှိမနေကြောင်းမြန်မာနိုင်ငံလွတ်လပ်မှုနဲ့ဒီမိုကရေစီရေးကိုအားပေးမဲ့မဟာမိတ်တွေမိတ်ဆွေတွေလိုအပ်တဲ့အတွက်သူဒီနေ့မြူနစ်လုံခြုံရေးညီလာခံကိုတက်ရောက်နေတာဖြစ်ပါတယ်လို့ NGO နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်အောင်ကဆွေးနွေးသွားခဲ့ပါတယ်။အာရှဒေသမှာမြန်မာတိုင်းနိုင်ငံတွေကသာစစ်အုပ်ချုပ်မှုလွတ်လပ်မှုအတွက်အစဉ်တစိုက်ကြိုးပမ်းနေတဲ့နိုင်ငံဖြစ်တယ်လို့သူကထောက်ပြသွားခဲ့ပါတယ်။မြန်မာဒီမိုကရေစီရေးမှာမဟာမိတ်တွေနဲ့လက်တွဲနိုင်မှုပူးပေါင်းဆောင်ရွက်နိုင်မှုအရေးကြီးတဲ့အတွက်မြူနစ်လုံခြုံရေးညီလာခံကိုသူတက်ရောက်တာဖြစ်တယ်လို့ပြောသွားပါတယ်။ဒီဆွေးနွေးပွဲမှာပဲအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီရေးထောက်ခံမှုဟာမြန်မာနိုင်ငံအတွက်အသိအရေးကြီးတယ်ဆိုတာကိုလည်းဒေါ်စင်မောင်အောင်ကပြောသွားခဲ့ပါတယ်။အမေရိကန်ဒီမိုကရေစီကိုသူကိုယ်တိုင်အပါအဝင်မြန်မာဒီမိုကရေစီရေးလှရှားသူတွေအားကြအတုယူခဲ့ရတယ်ဆိုတာကိုပြောသွားခဲ့ပါတယ်။ Indo-Pacific ဒေသမှာတရုတ်နဲ့ပတ်သက်တဲ့အပိုင်းဆွေးနွေးရမှာတော့တရုတ်ဟာသူ့ဂျိုးစီဝါအတွက်မြန်မာနိုင်ငံမှာဘာဖြစ်ပျက်နေတယ်လဲဆိုတာလက်ချက်မပြတ်စောင့်ကြည့်နေတဲ့အကြောင်းဆွေးနွေးခဲ့ပါတယ်ခင်ဗျာ။